ကယားပြည်နယ်နဲ့ချင်းပြည်နယ်ထဲမှာတိုက်ပွဲတွေကြောင့်ပျက်စီးခဲ့တဲ့အဆောက်အဦအရေအတွက်ဟာပြည်နယ်နှစ်ခုပေါင်း1000ကျော်ရှိသွားပြီလို့အရက်ဖတ်အဖွဲ့အစည်းတွေကပြောလိုက်ပါတယ်။ဒါဟာစစ်ကောင်စီနဲ့ဒေသခံလက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲတွေပိုးပြီးပြင်းထန်လာတဲ့မေလနောက်ပိုင်းမှာပျက်စီးခဲ့တာပါ။နေအများစုဟာမီးလောင်ပျက်စီးခဲ့တာဖြစ်ပြီးတချို့ကတော့လက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်ခံရတာတွေဖြစ်ပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းအပြည့်အစုံကိုကိုရန်နိုင်ကပြောပြပေးပါမယ်။
ဆရာနာသိမ်းပြီးနောက်ပိုင်းဖြစ်လာတဲ့လက်နက်ကိုင်ပဋိပက္ခတွေကြောင့်ခရီးပီနယ်မှာလဲလူနေအိမ်ချင်း900ကျော်ပျက်စီးခဲ့တယ်လို့ရပ်ဖက်အဖွဲ့တွေကပြောပါတယ်။ဒီထဲမှာဒီမော့ဆိုမြို့နယ်ကထိခိုက်ပျက်စီးမှုအများဆုံးဖြစ်ပါတယ်။ဖဲခုံ၊လွိုက်ကော၊ဖရူဆိုစတဲ့မြို့နယ်တွေမှာလဲလူနေအိမ်တွေပျက်စီးခဲ့တာပါ။ကင်းဒီလူခွင့်ရေးအဖွဲ့ KNHRG ရဲ့ဒါရိုက်တာကိုပညာကတော့ဒီပျက်စီးမှုတွေကဒီမော့ဆိုမြို့နယ်ထဲမှာတိုက်ပွဲတွေဆခဲ့တဲ့မေလ21ရက်နောက်ပိုင်းတွေကမှတ်တမ်းတင်ထားတဲ့စီးရင်ဖြစ်တယ်လို့ VOE ကိုပြောပါတယ်
။ဒီဘာရန်ဆော့ဝရာကျွန်တော်ဟိုခြားလုံးပေါ့နော်ကျွန်တော်ဒီကက်သလစ်ကနေကတော့ငါလုံးဖြစ်တယ်နီကီထရီစံကသလုံးပေါ့နော်ဒါကတော့ဒီဟိုလက်နေကြီးဖြစ်မှာလေဘာရန်ဆော့ဖြစ်ပေါ့နော်ဒီခြေကတော့ကျွန်တော်ရဲ့နောက်ဆုံးစီးရင်ရကတော့ငါတာနေ20ပါပစ္စည်းပေါ့နော်ဟိုနေရာနဲ့20ကျော်ကမိတော့လောကကိုပစ္စည်းပါတော့ဗျာကျန်တဲ့အော်ကျွန်တော်တို့နေရာကျော်ကတော့အနည်းချင်းပျက်စီးတာရှိတယ်ပေါ့နော်ဒါပေမဲ့တရားနိဗ္ဗာန်ကတော့အများကြီးကြံလို့ဟိုဆောက်မဲ့ဟိုပုံစံမျိုးပေါ့နော်အဲ့ဒါပုံစံ3ခုလောက်ဆိုတော့အဲ့ဒီ950ကျော်လို့ရှိပါတယ်ဟုတ
်မီလာတွေကစတင်ပြီးအခုချိန်ထိကြားပြည်နယ်ထဲမှာစစ်ကောင်စီနဲ့ဒေသခံလက်နက်ကိုင်တွေကြားဖြစ်ပွားခဲ့တဲ့တိုက်ပွဲပေါင်း100ထက်မနည်းရှိနေပါပြီဒီတိုက်ပွဲတွေကြောင့်ဒေသခံ100ကျော်သေဆုံးခဲ့တယ်လို့တိုးတက်သောကင်းဒီပြည်သူအင်အားစုကထုတ်ပြန်ထားပါတယ်။အလားတူစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေတိုက်ပွဲဖြစ်နေတဲ့ချင်းပြည်နယ်ထန်တလန်မြို့ပေါ်မှာပျက်စီးခဲ့တဲ့အဆောက်အဦပေါင်း900နီးပါးရှိသွားပြီလို့ချင်းလူခွင့်ရေးအဖွဲ့ CHRO ကပြောပါတယ်။ဒီရေအတွက်ဟာဩဂတ်လနောက်ပိုင်းကစပြီးအဖွဲ့ကမှတ်တမ်းတင်ထားတဲ့စီးရင်ဖြစ်ပါတယ်။အဲ့ဒီကနေအိမ်900ကျော်ကတော့နိုဝင်ဘာ25ရက်နေ့နဲ့29ရက်ကြားမှာဖျက်ဆီးခံခဲ့ရတာဖြစ်တယ်လို့ပြောပါတယ်။အဆောက်အဦအများစုဟာမိရှုဖြက်စီးခံရတာဖြစ်ပြီးဒီထဲမှာဘာသာရေးဆိုင်ရာအဆောက်အဦတွေလည်းအများပြားပါဝင်ပါတယ်အထူးသဖြင့်စစ်ကောင်စီတပ်တွေစခန်းချနေရာယူထားတဲ့ထန်လန်မြို့ပေါ်ကနေရာအနီးတစ်ဝိုက်မှာထိထိမမရှိနေခဲ့တဲ့အဆောက်အဦတွေပြစ်မှတ်ထားတိုက်ခိုက်ခံခဲ့ရတယ်လို့ဒေသခံတွေကခန့်မှန်းကြပါတယ်ဒီလိုနေအဆောက်အဦတွေပျက်စီးခဲ့ရတာကြောင့်အရသားတွေရဲ့နေနာမှုတွေအတွက်စိုးရိမ်မိတယ်လို့ချင်းလူခွင့်ရေးအဖွဲ့ CHRO ရဲ့ဒုတိယအမှုဆောင်ဒါရိုက်တာစလိုင်းဇာအုပ်က VOE ကိုပြောပါတယ်
ဟုတ်ရင်ဒီဆက်စီခံရတယ်ကျွန်တော်တို့အထူးပဲဆွေးနွေးနေနေပါတယ
်ဒေသခံပြည်သူကာကွယ်ရေးအဖွဲ့နဲ့စစ်ကောင်စီတပ်တွေတိုက်ပွဲဖြစ်ခဲ့ပြီးတဲ့နောက်ထန်လန်မြို့မှာအကြီးအကျယ်မီးလောင်မှုနှစ်ကြိမ်ဖြစ်ခဲ့ပါတယ်ပထမတစ်ကြိမ်လောင်ကျွမ်းခဲ့စဉ်ကသူတို့ရှို့တဲ့မီးမဟုတ်ဘူးလို့စစ်ကောင်စီကငြင်းဆန်ပြီးဒေသခံအဖွဲ့တွေကမီးရှို့ခဲ့တာလို့စွပ်စွဲထားပါတယ်ချင်းပြည်နယ်ကကိစ္စရင်းနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီရဲ့မကြသေးခင်ကမြန်မာရေးသဘောထားထုတ်ပြန်ချက်အပေါ်မှာလဲချင်းအရက်ဖက်အဖွဲ့အစည်းတွေကအားမရကြပါဘူးကုလလုံခြုံရေးကောင်စီကမြန်မာနိုင်ငံမှာအကြမ်းဖက်လုပ်ရက်တွေကိုရပ်တန့်ကြဖို့ပဲတိုက်တွန်းခဲ့တာဖြစ်ပြီးစစ်တပ်ရဲ့ကျူးလွန်မှုတွေကိုတော့ထိထိရောက်ရောက်ထည့်သွင်းပြောကြားခဲ့တာမရှိဘူးလို့ပြောပါတယ်ချင်းပြည်နယ်ထန်တလန်မြို့အပါဝင်သခိုင်းတိုင်းမကွေးတိုင်းနဲ့ကရင်နီဒေသကပြည်သူတွေရဲ့နေအိမ်တွေနဲ့ဘာသာရေးအဆောက်အဦတွေပေါ်စစ်တပ်ကပြစ်မှတ်ထားတိုက်ခိုက်နေရတဲ့ဟာစစ်ရာဇဝတ်မှုမြောက်တယ်လို့တိုင်းနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးNCA သဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့လက်နက်ကိုင်10ဘွဲ့ကနိုဝင်ဘာ9ရက်နေ့ကကြေညာချက်မှာထုတ်ပြန်ထားပါတယ်။ကျူးလွန်သူတွေကိုအေးအေးယူပေးဖို့အတွက်ကိုလည်းငြိမ်းချမ်းရေးလုပ်ငန်းစဉ်ဥဆောင်အဖွဲ့ကကြေညာချက်ထဲမှာတောင်းဆိုခဲ့ပါတယ်။စစ်ကောင်စီကတော့ချင်းပြည်နယ်နဲ့ကယားပြည်နယ်ထဲမှာသူတို့အစိုးအကြမ်းဖက်အဖွဲ့တွေရဲ့လက်ချက်ကြောင့်ထိခိုက်ခဲ့တယ်ဆိုတဲ့သတင်းတွေကိုထုတ်ပြန်ထားပါတယ်။ချင်းပြည်နယ်မှာလူနေ10လုံး၊ကယားပြည်နယ်မှာ3လုံးပျက်စီးခဲ့တယ်လို့စစ်ကောင်စီစီးရင်မှာဖော်ပြထားပါတယ်။ဒီဖွဲ့တွေရဲ့မိုင်းထောင်မိရှုဖျက်ဆီးမှုတွေကြောင့်ပြည်내နဲ့တိုင်းအသီးသီးမှာရှိတဲ့မြို့နယ်ပေါင်း142မြို့နယ်ကလူနေအိမ်ခြေပေါင်း360ပျက်စီးခဲ့တယ်လို့လည်းပြောထားပါတယ်။ဒါဟာဖေဖော်ဝါရီ1ရက်နေ့ကနေနိုဝင်ဘာ20ရက်နေ့အထိစီးရင်ဖြစ်တယ်လို့လည်းစစ်ကောင်စီရဲ့ထုတ်ပြန်ချက်ထဲမှာပြောထားပါတယ်ခင်ဗျာ။